အစိုးရရဲ့ငြိမ်းချမ်းရေးကိုယ်စားလှယ်ဖွဲ့နဲ့မြောက်ပိုင်းမဟာမိတ်လို့ခေါ်တဲ့ NCA လက်မှတ်မရေးထိုးထားရသေးတဲ့လက်နက်ကိုင်ဖွဲ့၄ဖွဲ့တို့လာမယ့်သတင်းပတ်အတွင်းတွေ့ဆုံဆွေးနွေးနိုင်ဖို့ညှိနှိုင်းနေတဲ့အကြောင်းကြားဝင်ဆောင်ရွက်ပေးနေတဲ့ငြိမ်းချမ်းရေးကြိုးဆောင်အဖွဲ့ကပြောပါတယ်လောလောဆယ်မှာတော့ဒီလအတွင်းတွေ့ဆုံဖို့ရှိကြောင်းပြောပေမဲ့ရက်နဲ့နေရာကိုနှစ်ဖက်ရွေးချယ်နေစေဖြစ်ကြောင်းလည်းပြောပါတယ်ဒီသတင်းကို VOA မြန်မာပိုင်းသတင်းတောက်ကိုမိုးစောကတင်ပြထားပါတယ်ရှင်
ဟုတ်ကဲ့မြို့သားပြည်နယ်တင်ပြရင်းနဲ့ငင်းကြဲဘူဌာန NRPC နဲ့မြောက်ပိုင်းမဟာမိတ်လို့ခေါ်တဲ့ KIO ကချင် MNDJP ကိုက PSLF ကအမ်းပလောင်နဲ့ ULA ရခိုင်လက်နက်ကိုင်ဖွဲ့တွေဟာစက်တင်ဘာလ18ရက်နေ့မှာကျိုင်းတုံမြို့မှာတွေ့ဆုံဆွေးနွေးပြီးတဲ့နောက်အော်တိုဘာလအတွင်းမှာနောက်တစ်ချိန်ထပ်မံဆွေးနွေးဖို့သဘောတူထားတာပါဒါပေမဲ့အော်တိုဘာလအတွင်းမှာရင်းကျွတ်ရုံးပိတ်ရက်တွေနဲ့တိုက်ဆိုင်တာတနင်္ဂနွေလုံးပြစ်ခတ်တိုက်ခိုက်မှုရစဲရေးသဘောတူစာချုပ် NCA ရင်းနှစ်ပြည့်အခမ်းအနားကျင်းပတာတွေကြောင့်နိုဝင်ဘာလအတွင်းကိုရက်ရွှေ့ပြောင်းခဲ့ပါတယ်သောဆယ်မှာတော့လာမယ့်အပတ်အတွင်းမှာတွေ့ဆုံနိုင်ဖို့အတွက်ညှိနှိုင်းနေတဲ့တို့တွေ့ဆုံဆွေးနွေးရေးအတွက်ဂျာဝင်ဆောင်ရွက်ပေးနေတဲ့အချင်းငင်းချင်းအကျိုးဆောင်အဖွဲ့ PCG ကဥအင်ရှင်ဆန်အောင်ကပြောပါတယ
်အဲညှိနှိုင်းနေသေးပဲရှိပါသေးတယ်ဒုတိယအပတ်လို့တော့ပြောထားတာပဲဒါပေမဲ့အဲတကယ်ဖြစ်လာမလားမဖြစ်လာဘူးလားနည်းနည်းရှိသွားမလားတော့ပြောသတ်ဘူးများအဲဒီနော်နော်ဘာလာထဲမှာတော့တခြားဘောတော့ဖြစ်မှာပါဒါပေမဲ့ပြင်းနေနေရာတော့အတိအကျမသိသေးဘူးအစိုးရဘက်ကတော့အကျဉ်းတုံပေါ့ဆရာဘက်ကအကျဉ်းတုံရေးရရှိပါတယ်ဒါပေမဲ့ဘယ်ဟာမှဒီပြောလို့မရသေးပါဘူးခင်ဗျာ
လက်နက်ကိုင်အဖွဲ့တွေဘက်ကမူဆယ်မိုင်းလာနဲ့လွယ်ကျဲကိုအစိုးပြုထားကြောင်းလည်းပြောပါတယ်အေအေအဖွဲ့ရဲ့ပြောရေးဆိုခွင့်ရှိသူခိုင်တုခကလည်းညှိနှိုင်းနေသေးရှိကြောင်းပြောပါတယ
်ဒီဘွေနေရာနဲ့ပတ်သက်ပြီးတော့ဒါကျွန်တော်တို့ဘက်ကတော့ဒီမိုင်းလာကိုအစိုးပြုထားတာရှိတယ်ပေါ့ဆိုတော့အခုရှင်ကြီးတို့ဒါနေရာကတော့ဆက်ပြီးတော့ညှိနှိုင်းကြတော့လည်းဖြစ်နေတယ်ဒါအတူတူလို့မရဘူးတွေ့ဆုံတဲ့ဂျေကလည်းပဲဒါညှိကြတော့လည်းရှိနေတယ်ဟိုအတူတူလို့မရဘူး
ပြီးခဲ့တဲ့ရက်ပိုင်းကကျောင်းနိုင်ငံသားရဲ့ဝန်ကြီးဌာနကအာရှရေးရာအထူးကိုယ်စားလှယ်မစ္စတာဆွန်ကောက်ရှန်နဲ့မြောက်ပိုင်းမဟာမိတ်အဖွဲ့ဝင်ခရစ်ဆုံစင်ကဘိုင်လက်ထရယ်ခေါ်နှစ်ဖက်အပြည့်အစုံချုပ်ချုပ်ဆိုရေးအတွက်ပြည်စုံနေတဲ့အချက်တွေကိုမေးမြန်းတာရှိကြောင်းလည်းပြောပါတယ်။ဒီလ6ရက်နေ့ကတော့မစ္စတာဆွန်ကောက်ရှန်နဲ့နိုင်ငံတော်အတိုင်းအမခံရုံးဝန်ကြီးဌာနတည်ထောင်စုဝန်ကြီးဦးကျော်တင်းစီတို့တွေ့ဆုံချိန်မှာကျောင်းနိုင်ငံက NRPC အတွက်ဒေါ်လာငွေ၄သိန်းစုတန်းခဲ့တယ်လို့ညီကြေးရေးအတွက်လိုအပ်တဲ့အကူအညီကိုအမြန်ဆုံးပေးသွားမှာဖြစ်ကြောင်းမစ္စတာဆွန်ကောရှန်ကပြောကြားခဲ့ပါတယ်။ဒီရက်ပိုင်းတွေအတွင်းမှာတချင်နဲ့ရှမ်းပြည်နယ်မြောက်ပိုင်းဒေသတွေမှာတိုက်ပွဲတွေငြိမ်သက်နေပေမဲ့ရခိုင်ပြည်နယ်အတွင်းမှာတော့တန်းပေါ်နဲ့အေအေကြားမှာတိုက်ပွဲတွေပြင်းထန်နေခဲ့တယ်လို့အေအေကလွှတ်တော်ကိုယ်စားလှယ်တအူးနဲ့စစ်ဖက်ရက်ဖက်ဝန်ထမ်းတွေကိုဖမ်းဆီးထိန်းသိမ်းထားတာကြောင့်လည်းတင်းမာမှုတွေမြင့်တက်နေပါတယ်။ဒီလအတွင်းမှာကျင်းပမဲ့ဆွေးနွေးပွဲအပေါ်တန်းပေါ်ရဲ့သဘောထားကိုတော့ဗိုလ်မှူးချုပ်ဇော်မင်းထွန်းက VOA ကိုအခုလိုပြောဆိုပါတယ်။
အဲကျွန်တော်တို့ဒီရတော့ကတော့ NRPC ကတော့ဒီကတော့ဆက်လက်ဆောင်ရွက်နေရဆိုတာသိရပါတယ်ဒီကြားထဲမှာတော့တို့ဟိုအင်္ဂလိပ်ဆောင်ရွက်နေတဲ့ဟာလေးကြီးရှိပါမယ်ခင်ဗျအဲကျွန်တော်တို့ဒီကတော့ဟို NRPC ရဲ့ကျင်းပတဲ့တိုင်မှာဒုတိယပုံစံကြီးတွေအူဆောင်ကြတာသူရင်းနေတဲ့အတွက်ဖွဲ့စရာရှိပါတယ်ဒီလိုတို့ကလာရင်လည်းပါဝင်သွားမှာဖြစ်ပါတယ်
စတင်ပါလာကကျင်းပတဲ့ကျန်းကုန်ဆွေးနွေးပွဲမှာတော့သဘောတူညီချက်9ချက်ရရှိခဲ့ပြီးအဲ့ဒီအချက်တွေမှာ bilateral call နှစ်ဖက်တည်းရစာချုပ်ချုပ်ဆိုရေးလက်ရှိဖြစ်ပွားနေတဲ့တိုက်ပွဲတွေခြုံငင်းရေးတက်နေရာချထားရေးတိုက်ပွဲတွေထပ်မံမဖြစ်ပွားစေဖို့အတွက်စီမင်းစည်းကမ်းတွေချမှတ်ရေးဆက်ဆံရေးရုံးတွေဖွင့်လှစ်ရေး MCA လက်မှတ်ရေးထိုးနိုင်ရေးနဲ့နေရာစွန့်ခွာသူတွေပြန်လည်နေရာချထားရေးစတာတွေပါဝင်ခဲ့ပါတယ်ဒီဒီချင်းကျင်းပမဲ့အစည်းအဝေးမှာတော့ bilateral call နှစ်ဖက်အပြည့်အစုံချုပ်ချုပ်နိုင်ရေးအတွက်လေးစားဆောင်ရွက်ဖို့ကို NRPC ဘက်ကတိုက်တွန်းထားပါတယ်